ဒီကနေ့ကစားတဲ့ Australia Open အမျိုးသားချင်းနဲ့နောက်ဆုံးဘောလုံးပွဲမှာတော့ဆာဗီယာက Novak Djokovic ကဗြိတိန်က Andy Murray ကို3ပွဲပြတ်အနိုင်ရပြီး6ချိန်မြောက်ပိုဆွဲသွားပါတယ်။ Djokovic က Murray ရဲ့ပထမဆုံးဆာဗစ်ရိုက်ချက်ကိုဖျက်လိုက်နိုင်ပြီး 6-1 နဲ့အနိုင်ရမယ်။ပထမပွဲအတွက်ခြေလှမ်းဆလိုက်ပြီးတဲ့နောက်မှာတော့ပွဲကအပြတ်အသတ်အနိုင်ရမယ်လို့ခန့်မှန်းခဲ့ကြပါတယ်။ဒုတိယအကြိမ်မှာတော့မော်ရီကကမ္ဘာနံပါတ်1ဂျိုကိုဗစ်ကိုအသာစီးရဖို့ဖိကစားခဲ့ပြီးအစပိုင်းမှာ5လေးနဲ့ဥဆောင်ခဲ့ပေမဲ့နောက်ပိုင်းမှာတော့ခွန်5နဲ့ဒုတိယအကြိမ်ရှုံးခဲ့ပြန်ပါတယ်။တတိယအကြိမ်ပွဲစဉ်မှာလည်းမော်ရီကပိုပြီးအားထည့်ကစားခဲ့ပေမဲ့နောက်ဆုံးမှာတော့ခွန်6နဲ့ဂျိုကိုဗစ်ကပဲအနိုင်ရသွားပါတယ်။နိုဗက်ဂျိုကိုဗစ်ဟာသူ့ရဲ့အားကစားသက်တမ်းတစ်ချောင်းလုံးပွဲစဉ်ကြီးတွေမှာ17ချိန်ပိုဆွဲခဲ့ပြီးဖြစ်ပါတယ်။Australia Open မှာ6ချိန်မြောက်3ချိန်ချင်းပိုးဆွဲခဲ့တာမှာနောက်ဆုံး final ပွဲစဉ်၄ခုကို Andy Murray ကိုအနိုင်ရခဲ့တာဖြစ်ပါတယ်။ဒီကနေ့ပွဲစဉ်ပြီးမှာတော့ Murray ကကျွန်တော်အရင်တုန်းကလည်းဒီကိုရောက်ဖူးတယ်လို့ထင်တယ်လို့ဟာတာနော်ပြီးပြောခဲ့ပါတယ်။ပိုးဆွဲခဲ့တဲ့ Djokovic ကတော့ဒီကနေ့ပြိုင်ပွဲကတိတ်ကိုခက်ခဲတဲ့ပြိုင်ပွဲတစ်ခုဖြစ်ပြီး Murray ဟာခက်ခက်ခဲခဲရှင်ပြိုင်ခဲ့ရတဲ့ပြိုင်ပတ်တစ်ယောက်တငယ်ချင်းတစ်ယောက်ဖြစ်ပါတယ်လို့ပြောဆိုခဲ့ပါတယ်။ဩစတြေးလျနိုင်ငံမဲလ်ဘုန်းမြို့မှာမနေ့စနေနေ့ကကျင်းပခဲ့တဲ့ Australia Open အမျိုးသမီးတဦးချင်းပြိုင်ပွဲမှာတော့ဂျာမနီက Angelique Kerber ကလက်ရှိကမ္ဘာချန်ပီယံအမေရိကန်ကကမ္ဘာအဆင့်1 Serena Williams ကိုအနိုင်ရပြီးဘိုးဆွဲသွားပါတယ်ရှင်။